သမ္မတဒေါ်နယ်ထရမ့်ရဲ့အစိုးရလက်ထက်အာဆီယံအမေရိကန်ဆက်ဆံရေးနှစ်နိုင်ငံချင်းလိုက်ကုန်သွယ်ရေးကဏ္ဍတွေကိုအဓိကတိုးမြှင့်သွားဖို့ရှိတဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကဝါရှင်တန်အခြေစိတ်အာဆီယံနိုင်ငံရဲ့တာဝန်ကြီးတွေနဲ့တွေ့ဆုံပွဲမှာပြောကြားခဲ့ပါတယ်။ Mr. Tillerson ဟာအင်ဂါနီကတောင်ကိုရီးယားဂျပန်နဲ့ပြုတ်အာရှသုံးနိုင်ငံခီးမစတင်ခင်မှာအခုလိုမြန်မာပါဝင်အာဆီယံတာဝန်ကြီးတွေနဲ့မလ10ရက်နေ့မှာဝါရှင်တန်ကနိုင်ငံသားဝန်ကြီးဌာနမှာပထမဆုံးတင်တွေ့ဆုံခဲ့တာပါ။ဒီစီးပွဲနဲ့ပတ်သက်လို့အမေရိကန်ဆိုင်ရာမြန်မာတမန်ကြီးဦးအောင်လင်းကိုမတ်အင်ဂျင်နီယာဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြီးတော့ပြောပါတယ
်ဒီပြီးခဲ့တဲ့ဒါကွေးဆုံပွဲဟာအမေရိကန်နိုင်ငံသားရဲ့ဝန်ကြီးမစ္စတာ Rex Tillerson ကသူနိုင်ငံသားရဲ့ဝန်ကြီးတာဝန်စတင်ပြီးတော့ဆန်းဆောင်ပြီးကြရပါတော့ပထမဆုံးအချိန်နေနဲ့ဒီဝါရှင်တန် DC မှာရှိတဲ့အာဆီယံတိုင်းရုံးကအကြီးအကဲတွေကိုစုပေါင်းပြီးတော့ကွေးဆုံတဲ့ပွဲဖြစ်ပါတယ်ဆွေးဆုံတဲ့နေရာမှာအဓိကကတော့အမေရိကန်နဲ့အာဆီယံဆက်ဆံရေးကိုသူပြောသွားပါတယ်အမေရိကန်နိုင်ငံအနေနဲ့အာဆီယံနဲ့ဆက်ဆံရေးကိုသူတို့တံပိုးထားတယ်အလေးလဲထားတယ်နောက်ပြီးတော့အာဆီယံနဲ့ဆက်ဆံရေးသာမကအာဆီယံဖွဲ့ဝင်တဲ့နိုင်ငံချင်းနဲ့ဆက်ဆံရေးကိုလည်းသူအလေးထားပါတယ်ဆိုတဲ့ဟာလေးကိုလည်းသူပြောသွားပါတယ်သူကပြောရတဲ့သူတို့တွေ့ဆုံခြင်းအားဆိုလို့ရှိရင်သူ့ရဲ့ဒီဂျပန်တောင်ကိုရီးယားနဲ့တရုတ်နိုင်ငံခီးစဉ်မတိုင်ခင်မှာအပြုလုပ်တဲ့ကျွန်တော်တို့အတွက်ဆုံးဖြစ်ဖြစ်ပါတယ်။သူကခီးမသွားခင်ဒေသရဲ့တည်ငြိမ်ရေးနဲ့လုံခြုံရေးကိုအမေရိကန်နိုင်ငံနဲ့ဘယ်လောက်လေးထားရဆိုတဲ့အကြောင်းဒီတည်ငြိမ်ရေးနဲ့တည်ငြိမ်ရေးရရှိဖို့အတွက်သူဒီသုံးနိုင်ငံနဲ့ပါပြီးတွေ့မယ်ဆိုတော့ကောင်းဆောင်နေတော့တွေ့မယ်ဆိုတဲ့အကြောင်းရယ်သူတွေ့ဆုံတဲ့နေရာမှာလဲဒီသုံးနိုင်ငံအင်ဒီနာချင်းဖြစ်တဲ့အာဆီယံနိုင်ငံတွေကိုအဲ့သူလေးထားတယ်ဆိုတော့ဟာသူပြသခြင်းလို့သူကျွန်တော်တို့နဲ့တွေ့တာဖြစ်ပါတယ်လို့သူပြောပါပါတယ
်ဟုတ်ကဲ့အာဆီယံနိုင်ငံနေနဲ့အရင်သမ္မတဥပမာလက်ထက်တုန်းကအမေရိကန်နဲ့ပူးပေါင်းဆောင်ရွက်ရေးတာသူတို့အမေရိကန်ရဲ့မဟာဗျူဟာမြောက်ဆိုပြီးတော့သူတို့ဒီပြောခဲ့တယ်အခုဒီထရမ့်အစိုးရလက်ထက်မှာကြာတော့အခုသူတို့အာဆီယံမှာသူတို့အစိုးရရဲ့ဆက်ဆံရေးဘယ်လိုပုံစံမျိုးဖြစ်လာနိုင်လဲရှင
်သူ့အနေနဲ့ပြီးခဲ့တဲ့နှစ်ဖက်ကြားတည်ဆောက်ခဲ့တဲ့ဒီဆက်ဆံရေးကိုသူလေးထားတယ်ဆိုတော့ဟာပြောပါပါတယ်ဆိုတဲ့နေရာမှာအမေရိကန်နိုင်ငံနဲ့ယခင်ကနေပြီးတော့အာဆီယံနဲ့ထားရှိတဲ့ကတိကဝတ်တွေကိုဆက်လက်ပြီးတော့သူတာဝန်ယူသွားမယ်ဆိုတဲ့အကြောင်းကိုလည်းပြောပါတယ်။အဲ့လိုပြောရတဲ့အချိန်မှာတော့ဘာတွေအဓိကထားပြီးပြောရလဲဆိုတော့သူတို့အနေနဲ့ဒီတောင်တရုတ်ပင်လယ်ကိစ္စရဲ့နောက်ပြီးတော့ဒီကိုရီးယားကျွန်းဆွယ်ကိစ္စဒီနဲ့ပတ်သက်ပြီးတော့သူတို့ရဲ့သဘောထားကိုသူတို့ပြောသွားပါတယ်။တောင်တရုတ်ပင်လယ်နဲ့ပတ်သက်ပြီးတော့အာဆီယံရဲ့တည်ချက်ကိုအမေရိကန်ကလည်းထောက်ခံအားပေးတယ်ဆိုတဲ့ဟာသူပြောပါပါတယ်။တောင်တရုတ်တွေပင်လယ်ဒေသကပင်လယ်ရောင်းသွားလာမှုရဲ့နောက်ပြီးတော့အင်းတွေဆက်ကြောပြန်တန်းခွင့်ဟာဆိုလို့ရှိရင်လွတ်လပ်စွာရှိရမယ်ဆိုတဲ့ဟာကိုအာဆီယံနဲ့သူတို့ရပ်တူကြတသားတဲ့ဖြစ်ပါတယ်ဆိုတဲ့ဟာကိုပြောပါပါတယ်။နောက်တစ်ခုကတော့မြောက်ကိုရီးယားကပြီးခဲ့တဲ့စာပြုလုပ်ခဲ့တဲ့နျူကလ িয়ার ဆန္ဒမှုကိုဒီအမေရိကန်နိုင်ငံနဲ့လည်းချုပ်ချတယ်ဆိုတဲ့အကြောင်းနောက်ပြီးတော့လာမဲ့ကာလအတွက်မှာပေါ့နော်ကုလသမဂ္ဂလုံခြုံရေးကောင်စီမှာလည်းသူတို့အနေနဲ့အဆိုမူကြမ်းတစ်ခုကိုတင်ပြပြီးတော့ဒီပို့ပြီးတော့ဒီယူဆောင်ရမယ့်ကိစ္စတွေကိုလည်းသူတို့ပြောပါပါတယ်ဒီလိုမျိုးဆောင်ရတဲ့နေရာမှာအာဆီယံရဲ့ခုရှိပြီးသားရည်ရည်ချက်ကိုလည်းသူတို့အနေနဲ့သိရှိပါတယ်ဆက်လက်ပြီးတော့ထောက်ခံပေးပါလို့သူတို့ပြောပါပါတယ
်သမ္မတထရမ့်အဆိုရလက်ထက်မှာနိုင်ငံသားထောက်ပံ့ငွေကြီးရှော့ချောင်းနေဆိုတော့မြန်မာအပါအဝင်အာဆီယံနိုင်ငံတွေကိုဘလို့တက်ရောက်မှုရှိမလဲဆိုတာကိုရောအမေရိကန်နိုင်ငံသားဝင်ကြီးကပြောသွားသေးလားရှင
်အဲဒီကနဲ့ပတ်သက်ပြီးတော့အသေးစိတ်သူပြောရတာမရှိပါဘူးဒါပေမဲ့အာဆီယံနိုင်ငံတွေကနေဆိုပါလေပြောလဲဆိုတဲ့အခါကျတော့အမေရိကန်နိုင်ငံအနေနဲ့ဒီအာဆီယံနိုင်ငံတော်တော်များများနဲ့သူတို့အရင်တော့ကသဘောတူထားတဲ့ Trans-Pacific Partnership ဆိုတဲ့ဟာကိုအခုပါဝင်တော့မှာမဟုတ်တယ်ဆိုတဲ့ဟာနဲ့ပတ်သက်ပြီးတော့ဒီအာဆီယံနိုင်ငံအနေနဲ့ကနေပြီးတော့ဆိုရင်မကင်းဖြစ်ပါတယ်ကိုယ်တွေရဆိုလို့ရှိရင်နှစ်နိုင်ငံကမှအရေးကြီးတဲ့ခံကတာပါတယ်ဆိုကြောင်းကိုယ်တွေတိုးမြှင့်မှုကိစ္စကိုလည်းအမေရိကန်နိုင်ငံအနေနဲ့စဉ်းစားသင့်ပါတယ်ဆိုတဲ့ဟာကိုပြောရပါတယ်အာဆီယံနိုင်ငံတွေထဲကလည
်းအဲ့လိုဆိုရင်ဒီ data တွင်စီးပွားရေးရာတိုးတက်မှုရှိအောင်အမေရိကန်ရဲ့ပါဝင်ဆောင်ရွက်မှုအပိုင်းကိုရောဘယ်လိုတုံ့ပြန်ပြောပါလို့ရှင
်ဒီဥစ္စာကသူသိပါတယ်တဲ့ကိုယ်တွေနဲ့နှစ်နိုင်ငံဒီဘဝဆက်ဆံရေးကဘလို့နိုင်ငံတကာဆက်ဆံရေးမှာရေးပါပါဆိုတာသိပါတယ်တဲ့ဒီအတွက်ကြောင့်ဒါကြောင့်မို့ဒီ TPP မရှိတော့ပေမဲ့လည်းနှစ်ဖက်ကုန်သွယ်ရေးကိုတိုးမြှင့်နိုင်မဲ့ နည်းလမ်းတွေကိုတော့သူစာကြံသွားပါမယ်ဆိုတဲ့ဟာကိုပြောပါပါတယ
်အခုလိုဒီဒေတာတွင်ဆက်ဆံရေးနဲ့ပတ်သက်တဲ့ဆွေးနွေးပွဲမှာမြန်မာနဲ့အမေရိကန်ဆက်ဆံရေးအလားအလာဘယ်လိုရှိနေလဲဆိုတာရောလက်မကြည့်ဘယ်လိုမြင်ပါလဲရှင
်ကျွန်တော်ကတော့သင်ကြားခဲ့လို့ပဲသူကအာဆီယံနဲ့ဆက်ဆံရေးအပြင်ကိုအာဆီယံနိုင်ငံတစ်နိုင်ငံချင်းနဲ့လည်းဆက်ဆံရေးကိုသူလေးထားပါတယ်လို့ပြောတာဆိုလို့ရှိရင်မြန်မာနိုင်ငံနဲ့ဆက်ဆံရေးကိုလည်းသူလေးထားတယ်ဆက်လက်ပြီးတော့ရှိပြီးသားဆက်ဆံရေးကိုလည်းဆက်လက်ပြီးတော့ဆင်းသိမ်းသွားမယ်လို့ပဲကျွန်တော်အနေနဲ့အားယူထားပါတယ
်ဟုတ်ကဲ့ဒါမကြီးနောက်ဆုံးကတော့ဒီအခုမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အခု Trump ဆိုရလက်ထက်မှာစီးပွားရေးအရာနိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စမှာဘယ်လောက်ထိမျှော်လင့်ထားလို့ရမလဲသူတို့ဘယ်လိုအခြေအနေများရှိလာနိုင်မလဲရှင
်ဟောကျွန်တော်တို့အနေနဲ့မျှော်လင့်ထားလို့ရတာ Trump ပါဆိုလို့ရှိရင်စီးပွားရေးဟိုပူဇော်ပေးမယ်ဆိုတဲ့ဟာနဲ့နေရာမှာဖြူရင်းစီးပွားရေးကိုဟိုသုံးမြင့်တဲ့ဟာမှာဆိုလို့ရှိရင်လည်းဒီဒီပတ်မှာရှိတဲ့နိုင်ငံတွေမှာအမေရိကန်ရင်းနှီးမြှုပ်နှံမှုကိုသုံးမြင့်မယ်ဆိုလို့ရှိရင်သူတို့ရင်းနှီးမြှုပ်နှံမှုရရတဲ့ဒီခွန်အခတွေအရဆိုလို့ရှိရင်သူတို့နိုင်ငံကိုပြန်ရောက်တဲ့အခါသာပြန်ရောက်မယ်ဆိုလို့ရှိရင်လည်းဒီပြည်တွင်းရဲ့စီးပွားရေးကိုသုံးမြင့်နိုင်တာဖြစ်ပါတယ်။ဒါကြောင့်မို့မြန်မာနိုင်ငံအနေနဲ့လည်းအဲဒီကနိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုသုံးမြင့်မယ်ဆိုလို့ရှိရင်လည်းသူတို့ရဲ့ဥတီချက်ကိုဖော်ဆောင်နိုင်တယ်လို့ကျွန်တော်ယုံကြည်ပါတယ်
ကျေးဇူးအများကြီးတင်ပါတယ်တမန်ကြီးပါ
ဟုတ်ကဲ့
ကျေးဇူးပါ